နျူကလီးယားလက်နက်ရှိနေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်ကိုဖယ်ရှားနိုင်မယ့်နည်းလမ်းတွေရှာပေးဖို့သမ္မတဒေါ်နယ်ထရမ့်ကအစိုးရအရာရှိတွေကိုတောင်းဆိုထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR Mac Master ကတင်းနင်းလွင်နေမှာပြောပါတယ်။မြောက်ကိုရီးယားအစိုးရဟာရက်စက်ကြမ်းကြုတ်တဲ့အစိုးရဖြစ်ပြီးအခုဆိုရင်နျူကလီးယားပါပိုင်ဆိုင်လာပြီဖြစ်ကြောင်းဒါကြောင့်အမေရိကန်ပြည်သူတွေနဲ့ဒေသရင်းကမဟာမိတ်တွေလှုပ်ဖို့ကံပဲတွေကိုအကာအကွယ်ပေးနိုင်ရေးအတွက်အဲ့ဒီချင်းချောက်မှုကိုဖယ်ရှားနိုင်မယ့်နည်းလမ်းတွေကိုသူထံတင်ပြကြဖို့သမ္မတကတောင်းဆိုထားတာဖြစ်ကြောင်းမြောက်ကိုရီးယားကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်တိုက်ခိုက်ရေးရေတပ်တိုက်ခိုက်ရေးအုပ်စုတစုကိုရီးယားကျွန်းဆွယ်ကိုဥတီသွားနေတဲ့အချိန်မှာပဲ Macmaster က Fox သတင်းဌာနကိုပြောကြားလိုက်တာဖြစ်ပါတယ်။အနောက်ပိုင်း Pacific သမုဒ္ဒရာအတွင်းမှာရှိနေတဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုလိုအပ်ရင်အကာအကွယ်ပေးဖို့ Carl Vinson ဆိုတဲ့အမေရိကန်ရေတပ်တိုက်ခိုက်ရေးအုပ်စုကိုဆီလုဖို့ဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်း Macmaster ကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တည်ဆောက်ပြီးရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေတာဟာလက်မခံနိုင်စရာကိစ္စဖြစ်တယ်ဆိုတာကိုသမ္မတထရမ့်နဲ့တရုတ်သမ္မတရှီချင်းပင်တို့ဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူခဲ့ကြတယ်လို့လည်း Macmaster ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာကီလိုမီတာ 8,000 လောက်ဝေးတဲ့အမေရိကန်ကိုလမ်းပြနိုင်ပြီးနျူကလ িয়ার ထိပ်ဖူးတည်ဆောက်နိုင်တဲ့တာဝဲပြည်ဒုံးကျည်ကိုတည်ဆောက်နိုင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။